ဆီယနာသိမ်းပြီးနောက်ဖန်ခံထားတဲ့ဒေါမ်ဆန်းစုကြည်ပြန်လွှတ်ပေးရေးအာဆီယံအရှေ့တောင်အရှာနိုင်ငံများအသင်းကဆက်လက်တောင်းဆိုတင်ကြောင်းစင်ကာပူနိုင်ငံခြားရေးဝန်ကြီးကအင်္ဂါနေ့မှာတိုက်တွန်းထားပါတယ်။ဒေါမ်ဆန်းစုကြည်အပါအဝင်တခြားသူတွေကိုပြန်လွှတ်ပေးရေးတောင်းဆိုဖို့လွှတ်တော်ရဲ့မေးမြန်းမှုမှာထည့်သွင်းပြောဆိုတာဖြစ်ကြောင်း Reuters သတင်းကဖော်ပြပါတယ်။အာဆီယံဖွဲ့ကြီးရဲ့မြန်မာရေးဘုံသဘောတူညီချက်မှာဒေါမ်ဆန်းစုကြည်အပါအဝင်ဖန်ခံထားရသူတွေပြန်လွှတ်ရေးတောင်းဆိုမထားပေမဲ့လည်းအဖွဲ့ဝင်နိုင်ငံတချို့ကတော့စစ်တပ်ကဖန်ထားသူအလုံးပြန်လွှတ်ပေးရေးပြောဆိုနေကြတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာလုပ်ခဲ့တဲ့မြန်မာရေးဆွေးနွေးပွဲကထွက်လာတဲ့အာဆီယံဘုံသဘောတူညီချက်ကိုမြန်မာစစ်တပ်ကရှောင်လွှဲနေတဲ့အနေအထားမျိုးမှာစင်ကာပူနိုင်ငံခြားရေးဝန်ကြီးဘီဗီယန်ဘာလာခရစ်ရှ်နန်ရဲ့အခုမှတ်ချက်ပေးပြောဆိုချက်ဟာဆိုရင်အာဆီယံဖွဲ့ဝင်နိုင်ငံတစ်ခုရဲ့အပွင့်လင်းဆုံးတုံ့ပြန်ပြောဆိုမှုဖြစ်ပါတယ်။တစ်ဖက်ကအမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကလည်းအာဆီယံရဲ့ဘုံသဘောတူညီချက်အပေါ်သတိထားတုံ့ပြန်နေတာဖြစ်ပြီးဒေါ်ဆန်းစုကြည်အပါအဝင်ဖန်ထားသူအလုံးပြန်လွှတ်မပေးရင်တော့ဆွေးနွေးရေးဆိုတာမဖြစ်နိုင်ဘူးလို့ပြောဆိုထားတာပါ။ဆီယနာသိန်းနဲ့ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းဖြစ်လာတဲ့ပြဿနာတွေကိုအဆုံးသတ်နိုင်ရေးမြန်မာစစ်တပ်ဘက်ကပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့လည်းစင်ကာပူနိုင်ငံခြားရေးဝန်ကြီးကထောက်ပြပါတယ်။မြန်မာစစ်တပ်ဘက်ကထိန်းသိမ်းသိမ်းရှိလာစေရေးနဲ့အတိုက်ခံတွေနဲ့စတင်ဆွေးနွေးလာစေရေးအရှေ့တောင်အာရှနိုင်ငံတွေကဆက်လက်ဖိအားပေးဖို့လည်းသူကတိုက်တွန်းပါတယ်။